တရုတ်နိုင်ငံမှာထုတ်ပြန်ထားတဲ့ COVID လုံးဝကင်းစင်ရေး Zero COVID Policy ကိုစတင်ဆန္ဒပြမှုတွေအချိန်မြင့်ဖြစ်ပေါ်နေတာကိုဟန်တာတဲ့အနေနဲ့တက္ကသိုလ်ကျောင်းသားတွေကိုတရုတ်အာဏာပိုင်တွေကနေရပြန်ပို့နေပါတယ်။ဆန္ဒပြသူတွေဟာဒီတင်းကျပ်တဲ့မူဝါဒတွေထုတ်ပြန်ထားတဲ့သမရရှိချင်းဖြင့်ယာရုကနှုတ်ထွက်ပေးဖို့ပါတောင်းဆိုနေကြတာပါ။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းမှုတွေလှုပ်ဆောင်ခဲ့တာကြောင့်ဒီကနေ့နိုဝင်ဘာလ29ရက်နေ့မှာမြို့တော်ဘေကျင်းနဲ့စီးပွားရေးအချက်အချာရှန်ဟန်းမြို့အပါအဝင်တခြားမြို့တွေမှာဆန္ဒပြသူတွေမရှိသလောက်နှဲသွားတယ်လို့ဆိုပါတယ်။ဒီကိုဗစ်ဆန်ရတားမြစ်ကန့်သတ်ချက်တွေအပေါ်ဒေါသထွက်နေကြတဲ့ပြည်သူတွေကမြို့ကြီးရှိမြို့မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကဆန္ဒပြပွဲတွေအရှိန်မြင့်ပြုလုပ်ခဲ့ပြီးတဲ့နောက်ကန့်သတ်ချက်တချို့ကိုအာဏာပိုင်တွေကမနေ့တနင်္လာနေ့မှာဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့ရောဂါပိုးကူးစက်မှုတစ်ခုချင်းစီကိုတိကျခွဲထုတ်နိုင်ရေးအတွက်ရည်ရွယ်ပြီးတန်ပေါင်းများစွာသောပြည်သူတွေကိုနေအိမ်မှာနေကြဖို့ထုတ်ပြန်ထားတဲ့Zero COVID Policy ကိုတော့အာဏာပိုင်တွေကဆက်လက်ထုတ်ပြန်ထားဆဲဖြစ်ပါတယ်။သမရရှိချင်းဖြင့်တက်ခဲ့တဲ့ရှင်းဟွာတက္ကသိုလ်ကကျောင်းသားတွေကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲမှာသူတို့ပါဝင်ခဲ့တာဟာ COVID ကူးစက်သူတွေကိုကာကွယ်ပေးတဲ့အနေနဲ့ဆန္ဒပြကြတာလို့ပြောပါတယ်။နေကလာတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကဘတ်စကားတွေနဲ့ဗူရာယုံတွေကိုပို့ပေးလိုက်ပြီးကျန်တဲ့တင်ကြားပို့ချမှုတွေနဲ့စာမေးပွဲတွေကိုတော့ online ကနေပဲဆက်လက်ဆောင်ရွက်သွားမယ်လို့ပြောပါတယ်ခင်ဗျာ။